အလုံးဝေဘန်နေစောင့်ကြည့်နေတဲ့ဂျာမာကိုပဲဒေါ်လာဈေးဟာတမိုင်းတစ်လျှောက်အမြင့်ဆုံးအဖြစ်စံချိန်ချိုးပြီးဒေါ်လာကျပ်ငွေ1420အထိရောက်သွားခဲ့ပါပြီ။ဒီဇင်ဘာ15ရက်နေ့ကရန်ကုန်ဒေါ်လာဈေးကွက်မှာဒေါ်လာကို1390ကျပ်နဲ့ဈေးဖွင့်ခဲ့ပြီးနေ့ကင်းပိုင်းမှာဒေါ်လာ1420အထိစံချိန်တင်တက်သွားပါတယ်။ဈေးပိတ်ချိန်မှာတော့နည်းနည်းပြန်ချသွားပြီးညနေဆောင်မှာဒေါ်လာ1410နဲ့ဈေးပိတ်သွားခဲ့ပါတယ်။NLD အစိုးရတက်လာတဲ့2016ဧပြီ1ရက်နေ့တုန်းကဒေါ်လာကျပ်1200ပဲရှိခဲ့ပါတယ်။အဲ့ဒီနှုန်းနဲ့နှိုင်းယှဉ်အစိုးရသစ်တက်ပြီး6လမတိုင်ခင်ဒေါ်လာကျပ်200ဒါမှမဟုတ်18ရာခိုင်နှုန်းလောက်တက်သွားတာပါ။တနည်းပြောရရင်မြန်မာကျပ်ငွေတန်ဖိုးဟာအခြားနိုင်ငံငွေတွေနဲ့နှိုင်းယှဉ်ရင်18ရာခိုင်နှုန်းဝန်းကျင်ကျဆင်းသွားတယ်လို့မှတ်ယူနိုင်ပါတယ်။ဒီကိစ္စတာဝန်အရှိဆုံးဖြစ်တဲ့မြန်မာနိုင်ငံတော်ဘူဘန်ကဘာမှမကင်တွယ်မဆောင်ရွက်ဘူးဆိုတာတော့မဟုတ်ပါဘူး။တခုပြီးတခုကင်တွယ်ဆောင်ရွက်နေတဲ့ဂျာမာကိုပဲမြန်မာကျောင်းဝေတံမိုးမတည်ငြိမ်မှုကျောင်းဝေတံမိုးကျဆင်းမှုဇက်တိုက်ဖြစ်ပေါ်နေတာပါဒီပြဿနာဘူဘန်ကကင်တွယ်နိုင်ပါမလားဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ
်တိကျတဲ့ဒီဇင်ဘာလ9ရက်နေ့ကမြန်မာနိုင်ငံတော်ဘူဘန်ဟာတရက်ထင်းနဲ့အမိတ်ကြီးညာစာညွှန်ကြားစာ၄ဆောင်ထုတ်ပြန်ပါတယ်အဲ့ဒါတွေကတော့ကုန်စည်တင်ပို့သူ exporter အနေဖြင့်ပြပသို့ကုန်ပစ္စည်းတင်ပို့ပြီးနောက်6လအတွင်းပို့ကုန်ရငွေ export proceeds ပြန်လည်ဝင်ရောက်မှုအခြေအနေအားစီစစ်တင်ပြရန်ကိစ္စကုန်စည်တင်ပို့သူအနေဖြင့်ပြပသို့ကုန်ပစ္စည်းတင်ပို့ပြီးနောက်ပို့ကုန်ရငွေ export proceeds အားဥပဒေနှင့်အညီပြန်လည်ပေးပို့စီရေးကိစ္စပြပတွင်ရင်းနှီးမြှုပ်နှံခြင်းကိုဥပဒေနှင့်အညီဆောင်ရွက်ရန်အကြောင်းကြားခြင်းပြပတွင်နိုင်ငံသားငွေပန်းစင်ရင်းဖွင့်လှစ်ခြင်းကိုဥပဒေနဲ့အညီဆောင်ရွက်ရန်အကြောင်းကြားခြင်းစတာရီဖြစ်ပါတယ်။ညွှန်ကြားချက်အားလုံးလို့ဟာလက်ရှိမြန်မာကျပ်ငွေတန်ဖိုးကျဆင်းနေတဲ့ပြဿနာမြန်မာကျပ်ငွေတန်ဖိုးမတည်မငြိမ်ဖြစ်နေတဲ့ပြဿနာကိုဖြေရှင်းပုံရည်ရွယ်ပုံရပါတယ်။ပထမညွှန်ကြားချက်မှာပြည်ပကိုကုန်ပစ္စည်းတင်ပို့နေတဲ့ exporter တွေအနေနဲ့ကုန်ပစ္စည်းတင်ပို့ပြီး6လအတွင်းပို့ကုန်ရငွေတွေကိုနိုင်ငံသားငွေနဲ့ပြည်တွင်းကဘဏ်စင်းမှာလွှဲပြောင်းထည့်သွင်းဖို့ဥပဒေပြဋ္ဌာန်းထားပြီးဖြစ်တဲ့အကြောင်းဒါကြောင့်ပြည်တွင်းကအစိုးရဘဏ်တွေနဲ့နိုင်ငံသားငွေလုတ်ကင်ခွင့်ရထားတဲ့ပုဂ္ဂလိကဘဏ်တွေအနေနဲ့ပို့ကုန်ရငွေပြန်ပြီးလွှဲပြောင်းခြင်းမရှိတဲ့ကုမ္ပဏီတွေရဲ့စည်းရင်းကို9ရက်အတွင်းမြန်မာနိုင်ငံတော်ဗဟိုဘဏ်ကိုတင်ပြဖို့အကြောင်းကြားတဲ့စာဖြစ်ပါတယ်။ဒုတိယစာကလည်းအလားတူသဘောမျိုးပဲဖြစ်ပြီးပို့ကုန်တင်ပို့သူတွေအနေနဲ့ပို့ကုန်ရငွေတွေကိုပြည်တွင်းဘဏ်စင်းနဲ့လွှဲပြောင်းထည့်သွင်းတာမျိုးမလုပ်ဘူးဆိုရင်နိုင်ငံသားသုံးွေစီမံခန့်ခွဲမှုဥပဒေအရအရေးယူမယ်ဆိုပြီးဖော်ပြထားပါတယ်။ပြောရရင်ပို့ကုန်ရငွေတွေကိုပြည်တွင်းဘဏ်တွေထဲပြန်မထည့်ပဲထိန်ချန်ထားကြတဲ့အတွက်ပြည်တွင်းမှာဒေါ်လာငွေနိုင်ငံသားငွေရှားပါးတာကိုကုစားနိုင်အောင်လုပ်တာလို့ယူဆရပါတယ
်။တတိယအမှားစာကတော့ပြည်ပမှာထွက်ပြီးရင်းနှီးမြှုပ်နှံမှုလုပ်ကြတဲ့သူတွေကိုညှို့ပါတယ်။ပုဂ္ဂလိကဘဏ်တာဝန်ရှိသူတွေဖြစ်စေ၊ကုမ္ပဏီတွေဖြစ်စေ၊လူပုဂ္ဂိုလ်တူချင်းဖြစ်စေ၊ပြပမှာအင်ချမ်းမြေတိုက်ခန်းဝယ်တာ၊ဆိုင်ကမ်းဖွင့်တာအခြားသောယင်းနိမ့်မြနာမှုတွေလုပ်မယ်ဆိုရင်ဘ ਹੁ ဘဏ်ကိုအကြောင်းကြားမှဖြစ်ပြီးအဲဒီကရလာတဲ့အမျက်ဆုံးတွေကိုလည်းပြည်ရင်းဘဏ်တွေစီပြန်လည်လွှဲပြောင်းထည့်သွင်းရမယ်လို့ပြဋ္ဌာန်းချက်ရှိတဲ့အကြောင်းဒါကိုမလိုက်နာဘူးဆိုရင်ဥပဒေအရအရေးယူမယ်ဆိုတဲ့အကြောင်းဖော်ပြထားတာဖြစ်ပါတယ်သုဒ္ဓအမသာကတော့ဘယ်သူတူတယောက်မဆိုပြပမှာဗန်စင်းဖွင့်လှစ်ထားမယ်ဆိုရင်ဗန်စင်းနဲ့အချက်လက်တွေဘိုးဘံကိုတင်ပြရမှာဖြစ်တဲ့အကြောင်းတကယ်လို့လာမယ့်တစ်ပတ်တွင်အဲ့လိုတင်ပြဖို့ပြက်ကွက်ခဲ့ရင်နိုင်ငံသားသုံးွေစီမံခန့်ခွဲမှုဥပဒေအရအရေးယူသွားမယ်ဆိုပြီးအကြောင်းကြားထားတာဖြစ်ပါတယ
်ဒီထုတ်ပြန်စာတွေအားလုံးကိုကြည့်ရင်ပြည်ရင်းကိုရောက်တင်ရောက်ထိုက်တဲ့နိုင်ငံသားငွေတွေဝင်မလာတာစီးမရှိအင်းမရှိဖြစ်နေတဲ့ပြပထွက်ပြီးလုတ်တဲ့ရင်းနှီးမြှုပ်နှံမှုပမာဏတိလာအောင်နဲ့အကျိုးမြတ်တွေတည်ရင်းပြန်ဝင်လာအောင်လုပ်တာတွေ့ရပါတယ်။ဒါပေမဲ့မလိုက်နာကြရင်ရောဘ ਹੁ ဘဏ်ကတကယ်အေးအေးယူမှာလားဆိုတာအတော်တန်တရားဖြစ်စရာရှိနေပါတယ်။ရှေ့ပိုင်းမှာလည်းဘ ਹੁ ဘဏ်ဟာတည်ရင်းကလုပ်ငန်းတွေကုမ္ပဏီတွေအနေနဲ့ဒေါ်လာနဲ့ဈေးနှုန်းသတ်မှတ်တာဒေါ်လာနဲ့လုခလစာပေးတာစတာတွေမလုပ်ပဲကျပ်ငွေနဲ့ပဲပေးချေဖို့ညွှန်ကြားချက်ထုတ်ပြန်ပြီးကျပ်ငွေအသုံးများလာအောင်အကောင့်ထဲပေါ်ခဲ့ပါသေးတယ်။ဒါပေမဲ့နောက်ဆက်တွဲအရေးယူမှုမလုပ်တော့တိတ်ပြီးမထီရောက်ပါဘူး။ဒါဒီမကလက်ရှိအခြေအနေပြည်ရင်းဒေါ်လာဈေးကွက်မှာဗဟိုဘဏ်တက်မှတ်ဈေးနှုန်းနဲ့ပြင်ပပေါက်ဈေးအလွန်အလွန်ကွာခြားနေခြင်းလည်းဖြစ်ပါတယ်။ဒီဇင်ဘာလ15ရက်နေ့ကဆိုဗဟိုဘဏ်ကဒေါ်လာကျပ်1350တက်မှတ်ထားပြီးပြင်ပပေါက်ဈေးက1410 1420လောက်ဖြစ်နေတာမို့ တဒေါ်လာ160ကနေ90လောက်ကွာခြားနေတာပါဒီလိုအခြေအနေမှာဗဟိုဘဏ်သတ်မှတ်ဈေးကိုအခြေပြုပြီးအယောင်းဝယ်လုပ်ကြတဲ့ပုဂ္ဂလိကဘဏ်တွေရဲ့ငွေလဲကောင်တာတွေနဲ့တရားဝင်ငွေလဲကောင်တာတွေဟာအယောင်းဝယ်လုံးဝလုပ်လို့မရခဲ့ကြပါဘူးအဲ့ဒီလိုဖြစ်နေတာလဲရက်တီလာတွေကြာခဲ့ပါပြီဒီအတွက်ပြည်ပနိုင်ငံသားငွေကြေးဈေးကွက်ကိုပြန်ကြည့်လိုက်ရင်တကယ်တမ်းအယောင်းဝယ်လုပ်ကြတာရဲ့ရာဂိုင်းနှုန်း90လောက်ဟာတရားမဝင်ဈေးကွက်မှာဖြစ်နေတာတွေ့ကြရမှာပါတကယ်တော့အခုလိုမှောင်ခိုဈေးကွက်အစမတန်ကြီးထွားနေတာကိုကင်တွေအေးယူရမှာလဲဗဟိုဘဏ်ပဲဖြစ်ပေမဲ့တကယ်တကယ်လက်တွေ့အေးယူနိုင်တာမတွေ့ရသေးပါဘူ
းပြောရရင်မြန်မာကျပ်ငွေနဲ့ပတ်သက်ရင်ဗဟိုဘဏ်ကကင်တွေရမှာနှစ်ချက်ရှိပါတယ်တစ်ချက်ကတော့ကျပ်ငွေဈေးနှုန်းအစမတန်ကျဆင်းနေတာမျိုးမဖြစ်အောင်ထိန်းသိမ်းဖို့ပါနောက်တစ်ချက်ကတော့ဈေးကွက်ထဲမှာကျပ်ငွေတန်ဖိုးတည်ငြိမ်အောင်လုပ်ဖို့ပါကျန်ွေတံမှုအလွန်မင်းကျဆင်းတာမျိုးမဖြစ်အောင်ဆိုရင်အစိုးရဘတ်ဂျက်လူငွေပြတာကိုရှော့ချဖို့ကုန်တွေရွေးမှလူငွေအများကြီးဖြစ်ပေါ်နေတာတွေကိုထိမ့်ဖို့နိုင်ငံသားငွေစည်းဝင်စည်းထွက်တာကိုကြက်မှတ်ဖို့လိုအပ်မှာဖြစ်တယ်လို့နိုင်ငံသားတိုင်းရဲ့ယင်းနည်းမျိုးနွယ်မှုတွေတိုးပွားလာအောင်လဲလုပ်ကြရပါမယ်ဒါကိုဘိုးဘန်တစ်ခုတည်းအောက်ထည့်ဖော်လို့မရနိုင်ပါဘူးကျန်ွေတံမှုမတည်မငြိမ်ဖြစ်တာနဲ့ပတ်သက်လို့ကတော့ပေါင်ခိုးရောင်းဝယ်သူတွေကိုဖမ်းဆီးတာမျိုးလို့ဘိုးဘန်သတ်မှတ်ချက်တိုင်းငွေကြေးလဲလဲပေးဖို့ပြက်ကွက်တဲ့တရားဝင်ငွေလဲကောင်တာတွေကိုအရေးယူတာမျိုးလို့လုပ်ဖို့လိုပါတယ်။အဲဒါလို့ဘက်စုံတောက်စုံဖြည့်ရှင်းတာမျိုးမလုပ်ရင်ဥပဒေညွှန်ကြားချက်တွေထုတ်ပြန်ပြီးတကယ်အရေးယူတာမျိုးမလုပ်နိုင်ရင်တော့ကျန်းငွေတန်ဖိုးကျဆင်းတာနဲ့မတည်မငြိမ်ဖြစ်နေတဲ့ပြဿနာကိုအောင်မြင်မြင်ဖြည့်ရှင်းနိုင်မှာမဟုတ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်။